ွန်ပျူတာအင်တာနက်နဲ့ထိတွေ့အသုံးပြုနေသူတွေအဖို့ဘလော့ရဲ့အဓိပ္ပာယ်နဲ့ပတ်သက်လို့အလွယ်တကူပဲသဘောပေါက်နားလည်သိရှိနိုင်ပေမဲ့ခေတ်မီနည်းပညာတွေနဲ့အလန်းဝေးတဲ့ကျေးလက်နေမြန်မာပြည်သူတွေအဖို့တော့ဘလော့ဆိုတာဘာလဲလို့မေးခွန်းထုတ်เสียဖြစ်နေအောင်ပါဘလော့ဆိုတဲ့ဝေါ်ဟာရာဟာနေ့စဉ်သတင်းတွေနဲ့မျက်ခြေမပြတ်တဲ့မြန်မာပြည်သက်တွေအကြားရေးပန်းစားလာခဲ့တာ2009ခုနှစ်ရွှေဝါရောင်တော်လှန်ရေးကာလနဲ့2008ခုနှစ်နာဂစ်လီမိုနိုင်းဘေးကာလတို့မှာအထင်ရှားဆုံးဖြစ်ပါတယ်ဖြစ်အမှန်သတင်းတွေကိုနှစ်ပေါင်းများစွာအမှောင်ချခံထားရတဲ့မြန်မာနိုင်ငံမှာ2009-2008 ကာလတွေအတွင်းမြန်မာပြည်တွင်းကဖြစ်ရတွေကိုရုပ်ပုံတွေအတန်တွေနဲ့တကွဘလော့ကာသမားတွေကအချိန်နဲ့တပြေးညီဆိုသလိုအင်တာနက်ကတဆင့်ကဘာတလွှားကပရိသတ်တွေကိုနိုင်ရီပိုင်းမိနစ်ပိုင်းနဲ့အမျှတင်ပြနိုင်ခဲ့ကြတာအမကန်ဖြစ်ခဲ့ကြပါလေဘလော့ဆိုတာအင်တာနက်ပေါ်မှာစာရေးသူရဲ့မှတ်တမ်းတစ်ခုဖြစ်ပြီးသတင်းထင်မြင်ချက်တွေရုပ်ပုံနဲ့ဗီဒီယိုမှတ်တမ်းတွေအပြန်အလှန်ဆွေးနွေးချက်တွေအင်တာနက်လိပ်စာအညွန့်တွေစသဖြင့်ပါဝင်တဲ့စာမျက်နှာလို့အကြမ်းမြင်ဆိုနိုင်ပါတယ်ဘလော့ရေးသားသူကိုထိုက်ရှင်းပြတဲ့ဘလော့ရဲ့အဓိပ္ပာယ်ဖွင့်ဆိုချက်ကဒီလိုပါ
ဒီ blog ဆိုတာကတော့ Google ကနေပြီးတော့ဝင်ဆောင်မှုတစ်ခုပေါ့နော် Google ဆိုတာကကျွန်တော်တို့ internet search engine ပေါ့ internet မှာရှိတဲ့ပြည်ချင်းတဲ့အကြောင်းအရာချက်လက်တစ်ခုကျွန်တော်တို့ share တဲ့ဥစ္စာကိုတို့ကနေပြီးတော့အောက်ကိုပြတဲ့ company တစ်ခုပေါ့အဲ့ဒီ company ကနေပြီးတော့သူဝင်ဆောင်မှုတွေအများကြီးရှိတယ် blog ကလည်းလည်းမျိုးပဲ Google ဝင်ဆောင်မှုတစ်ခုပြီးပြီးတော့ကျွန်တော်တို့ရေးချင်တဲ့ပါတိုက်ဆိုင်နေကိုရေးချင်တဲ့ဥစ္စာတွေကိုဘာသာကိုရေးပြီးတော့ expression တွေပေါ့နော်ကိုခံစားချက်တွေကိုပေါ်ပြလို့ရအောင်လို့တို့ကနေဒူဒီရကိုပိုင်စာမျက်နှာလေးတွေနဲ့ရေးလို့ရအောင်သူ့ရဲ့ဒီ server ထဲမှာပေါ့နော်စာမျက်နှာတွေဖန်တီးခွင့်သူကပေးတယ်ဆိုတော့ဘွားတော့လူတွေကိုစာအုပ်အလွတ်တွေလူစားတွေထားပေးလိုက်ကိုကြီးနေတာကြီးဒီဘောရချင်းဒီညမှာချိန်တာဒီဖြစ်လူတွေဒီညကိုလာတဲ့လားဖတ်တတ်တယ်ဆိုတော့ပုံစံမျိုးပေါ့
မြန်မာနိုင်ငံမှာ blog တွေစရေးဖြစ်ခဲ့ကြတာ2004-2005ဝန်းကျင်လောက်ကဖြစ်ပြီးအဲ့ဒီတုန်းကရေးတဲ့သူ30-40ကျားလောက်ပဲရှိအောင်ပဲလူလေးလာသူတွေကပြောပါတယ်ဒီလိုနဲ့ပဲမြန်မာ blogger သမားတွေတမဟုတ်ချင်းတိုးပွားလာဖို့ဖန်လာတဲ့အကြောင်းရင်းတစ်ရပ်ကတော့ကွန်ပျူတာအင်တာနက်ပေါ်မှာမြန်မာစလုံးနဲ့အပြန်အလှန်ရေးသားအသုံးပြုနိုင်တဲ့စောကြီးမြန်မာစာလုံးပေါ်ပေါက်လာခဲ့တာဖြစ်တယ်လို့ကိုထက်ကပြောပြပါဗျ
2006လောက်မှာကျတော့စောကြီးဖောင်းကစပြီးတော့ဒီ blog တွေကလည်းမှာတုံးလာကြတယ်အဲစောကြီးဖောင်းတုံးလာကြတဲ့အချိန်မှာအဲ blog ကကျတော့ဒီပမာလိုမြင်ရတဲ့ဆိုတဲ့ပမာဏလေးဖြစ်လာတဲ့ခါကျတော့လူတွေတော်လေးစိတ်ဝင်စားလာကြတယ်နောက်ပြီးတော့ဒီ blog နည်းပညာကိုလည်းဒီ Google ကနေစပြီးတော့ထပ်ပြီး develop လုပ်တာလည်းရှိလာတယ်ဆိုတဲ့ခါကျအဲ့ဒီမှာလူတွေရေးရတာလည်းပိုလွယ်လာတော့ဝိုင်းရေးကြတယ်ဗ
ျ blog ရေးသားသူတွေရဲ့အခန်းကဏ္ဍဟာ2009ခုနှစ်ရွှေဝါရောင်တော်လှန်ရေးကာလအတွင်းကျယ်ပြန့်လာခဲ့ပြီးကိုထက်ရဲ့ blog ဆိုရင်အဲ့ဒီကာလကတရက်ထဲမှာတည်းဝင်ရောက်ကြည့်ရှုသူ6000အထိစံချိန်ချိုးခဲ့တယ်လို့ဆိုပါတယ
်အဲ့ဒီအနေကိုကျွန်တော်တို့ကဘာတွေမြင်လာလဲဆိုတော့မြန်မာနိုင်ငံမှာတန်ဃာတော်တွေဆန္ဒပြလာလို့ဆိုတော့တကယ်ရှိနေတဲ့ပုံတွေကမီဒီယာဒီဒေသနာကြီးတွေမှာဆက်ရှင်လည်ရင်တက်လာတော့ခက်တယ်လေဘာလို့လဲဆိုတော့ဒေသနာဆိုတာသူဒေသနာအချိန်နဲ့အတိုင်းတာလဲဆိုတဲ့ခါကျတော့ကျွန်တော်တို့ကြတော့ရန်ကုန်ပုံစံနေတဲ့တကယ်ချင်းနေတဲ့အီးမေးလ်နဲ့ပြောနေတဲ့အချိန်မှာမတန်ဃာတွေကလမ်းကြီးရှိမှာပြတာပို့ပြီးတော့ဒီတန်းလေးလေးဆန္ဒပြသွားတယ်ပါဘယ်လိုမျိုးတွေကြတော့တော်တော်ညှိနေတယ်လည်းညင်လိုက်ရတယ်အဲ့ဒါနဲ့တပ်ဖို့နေလည်းရိုက်ပြီးကျွန်တော်တို့ပြတယ်ဆိုတော့ကျွန်တော်တို့ကိုယ်တိုင်လည်းရှိချင်တယ်ဆိုလို့ရှိရင်နောက်လူတွေလည်းကြည့်ချင်ပါပဲဆိုတော့အဲ့လိုမျိုးအတွေးခေါ်ပြီးကျွန်တော်တို့ဖြစ်ပြီးတော့ကျွန်တော်အတိတ်ဖြစ်နေတဲ့အကြောင်းအရာတွေကျွန်တော်တို့ကသိနိုင်နေတာပြအောင်ကြိုးစားပြီးတော့ပြင်နေလို့ပြီးတော့ဒီကျွန်တော်တို့ရဲ့ plot တွေမှာကိုစားကြည့်ပြီးတင်ပေးတယ်အဲ့လိုမျိုးတင်ပေးရတယ်လူတွေကမြန်မာနိုင်ငံရေးနေရာလည်းဒီမှာဒီအုံချင်းဖြစ်နေတဲ့အချိန်ကာလနဲ့ဖြစ်တဲ့ခါကျတော့လူတွေကစိတ်ဝင်စားပြီးဒီ blog ကနေဒီလိုမျိုးတင်ပြလို့ရပါလားသိနေပါလား
ဒီလိုနဲ့ရှင်ဝါယုံတော်လှန်ရေးအပြီးနိုင်ငံရေးဘလော့ရေးသူကိုပိုင်ခန်းစားချက်ရေးသားသူပြီးတော့လူမှုရေးကျမ်းမာရေးဂီတာစသဖြင့်မိမိတို့စိတ်ဝင်စားရာနယ်ပယ်အလိုက်ဘလော့ရေးသားကြတဲ့မြန်မာတွေထောင်ကနန်းအထိရှိလာခဲ့ပါတယ်မြန်မာနိုင်ငံမှာအခုဆိုရင်မြို့ကြီးအတော်များများမှာအင်တာနက်သုံးလို့ရတဲ့ကဖေးဆိုင်တွေအတော်များများရှိလာပြီးမှကွန်ပျူတာနဲ့အင်္ဂလိပ်စာအခြေခံနားလည်ယုံနဲ့လူတိုင်းဘလော့ကာသမားဖြစ်ဖို့အလန်းမဝေးတော့ဘူးလို့ကိုထက်ကပြောပြပါတယ်ဘလော့ဆိုတာအင်တာနက်ပေါ်ကဗလာစာအုပ်တစ်ခုလိုရေးချင်တာရေးလို့ရတယ်ဆိုပေမဲ့လည်းစောင့်စည်းသင့်တဲ့ကျင့်ဝတ်တွေသတိပြုလိုက်နာရမယ့်အချက်တွေရှိနေတယ်လို့ကိုထက်ကထောက်ပြပါတယ
်ဗလာစာအုပ်တစ်ခုတင်ထားတယ်ကျွန်တော်အဲ့ဒီကရေးချင်တာရေးလို့ရတယ်ဆိုပေမဲ့စောင့်စည်းသင့်တဲ့ဥစ္စာတွေကအများကြီးပဲဘောနော်မဒါလူတူကိုဘောနော်လူတူဆိုတာတော့မဟုတ်ပါဘူးမြန်မာလူတူတစ်ခုတည်းမဟုတ်တော့ဘဲနဲ့တစ်ကမ္ဘာလုံးမှာရှိတဲ့လူတူပေါ့နော်လူတိုင်းကိုဒီစာမျက်နှာတစ်ခုသွားနေတာသွားနေတာဆိုတဲ့အခါကျတော့အလဲဆုံးအနေနဲ့ကိုရေးလိုက်တဲ့ဥစ္စာကသူများကိုအနောက်ရှက်ဖြစ်မလားဆိုတဲ့လူပါမန်နေကျင့်ဝတ်တဲ့ကျင့်ဝတ်တရားအစားအဲ့ဒီဒီစာနယ်ဇင်းချင်းဝိတ်လိုမျိုးအစုံပေါ့။ဘာလို့လဲဆိုတော့အဲ့ဒီကောင်ကကျွန်တော်အနုပညာဖန်တီးမှုတွေရှိလာတယ်၊ပူပိုင်ခွင့်တွေရှိလာတယ်။အဲ့ဒါတွေကျွန်တော်လေးစားလိုက်တာလို့လို့တယ်။နောက်တစ်ခုကကျတော့လူလူကိုထိခိုက်နိုင်တဲ့ပုံတွေ ပေါ့နော်ဥပမာသဘောကညဉ့်ညမ်းတဲ့ပုံတွေအစားမိသားစုမောင်းနှမသားနဲ့မိထိုင်မိကြည့်လို့ရတဲ့ပုံမျိုးတွေဗီဒီယိုကလစ်မျိုးတွေအားအစားကိုယ်ကသင်မယ်ဆိုလို့ရှိရင်ကိုယ်စဉ်းစားရမှာပေါ့နော်နောက်ပြီးတော့ဒီဒရင်အမားတွေပေါ့နော်ဒရင်မားတွေကိုထင်အောင်ထင်မားလုပ်ပြီးတော့ခုကျွန်တော်တို့အဲ့ကိစ္စကြုံရတယ်ဆိုတော့ဆိုးတယ်ကျွန်တော်တို့ဒီစက်တင်ဘာတန်ခါရှိအောင်လို့ဆောင်ကိစ္စမှာဆိုလို့ရှိရင်ပေါ့တချို့ကျွန်တော်တို့စီကိုလာပြီးတော့ဒရင်ပို့တယ်ဆိုပြီးတော့တချို့ဒရင်မားတွေပေါက်တဲ့ကဲတွေပို့ရတယ်ရှိတယ်သဘောကတော့ကျွန်တော်ဒရင်မှန်နေတယ်မှာဒရင်မားတွေရောက်လို့ရှိရင်ဒီကောင်တွေပြောနေတာတွေကအလကားတွေပေါ့ကွာအမားတွေပါဆိုပြီးတော့လုပ်တဲ့ပုံစံမျိုးတွေရှိတဲ့ခါကျတော့အဲ့ဒါလေးတွေကိုလည်းကွာသတိနဲ့အချိန်ချင်းသင်ပြီးတော့ပေါ့နော်ကိုယ်ကပြန်တင်ကြမယ်ဆိုလို့ရှိရင်နံပါတ်1ကစာမျက်နှာတစ်ခုကလူများဖတ်တယ်လူများယုံကြည်တယ်ဆိုလို့ရှိရင်အဲ့ယုံကြည်မှုနဲ့ထိုက်တန်အောင်ကိုယ့်ရဲ့ကျင့်ဝတ်လေးတွေရောစောင့်သိသင့်ဖို့လိုတယ်လို့ထင်တယ
်မြန်မာ blog တွေရေးသားကြသူတွေအကြားရင်ခုန်လှုပ်ရှားဆုံးကာလဟာရွှေဝါရောင်တော်လှန်ရေးကာလအတွင်းငင်းငင်းချမ်းချမ်းစီတန်းမြစ်တာပုဒ်ကြွရှိကြတဲ့တန်ဃာတော်တွေကိုစစ်စိုးရကအကြမ်းဖက်ပြစ်ခတ်တပ်ဖြတ်ခဲ့တဲ့ကာလပါပဲလို့ကိုထက်ကမှတ်မှတ်ရရပြောပြပါတယ်
အဲ့ကာလဆိုလို့ရှိရင်ကျွန်တော်မှတ်မိတယ်တန်ဃာတွေကြီးကြဆန္ဒပြနေရနေပြီ26 28သူနေနေတဲ့အချိန်ဒီအဲ့ကာလတွေမှာဆိုလို့ရှိရင်တ냐ကိုကျွန်တော်နှစ်နာရီသုံးနာရီလောက်ပဲကျွန်တော်အိပ်ရတယ်ဘာလို့တော့အချိန်ကွာစားချက်နဲ့ကိုယ်ကားတွေဖြစ်တဲ့ခါကျတော့မြန်မာနိုင်ငံမှာနေ့လယ်ပိုင်းရှိတဲ့ဆီမှာကျွန်တော်တို့ကအနေနဲ့ကိုယ်ရေလုံနေရတာဖြစ်တဲ့ခါကျတော့ဒီမအိပ်ရအောင်ဒီမှာညမအိပ်ရပဲအဲ့ဒီ train တွေရအောင်ယူပြီးအဲ့ train တွေဆက်ရှင်းလိုက်နေတင်နိုင်မှုကြိုးစားတန်ဃာတွေကိုရိုက်လိုက်ပြီးတန်ဃာတွေကိုပြစ်လိုက်တယ်ဆိုတဲ့အခါနဲ့ကြားလိုက်ဆီမှာကျွန်တော်တို့စိတ်ကဒီ one lane one နေတဲ့အခါနဲ့ကြားပြီးတော့တစ်ခါကျရင်ကျွန်တော်တို့ငယ်ချင်းတွေဖုန်းပြောနေတဲ့ဆီမှာနောက်ခံမခေါ်တော့ဘောတနက်ပြစ်တိုင်နဲ့လူတွေအော်တာနေရတာကျွန်တော်တို့ကြားနေရတယ်ကျွန်တော်လေးကိုစိတ်လို့ရှာရတယ်အားရတယ်ပြီးသွားတဲ့ဆီမှာကိုပြန်ပြီးစဉ်းစားကြည့်ခါကျတော့အဲ့ဒီကာလတုန်းကကျွန်တော်တို့ကနေပြီးတော့ဒီတချို့လူတွေရဲ့အားမြင့်ကြည့်ပြောင်းလို့ပြီးခဲ့တဲ့အတွက်ကြောင့်တကယ်တမ်းကျတော့ကျွန်တော်တို့88ကာလနဲ့ကြံခိုင်းရှင်ဒီ88မှာလူ1300လောက်ပြီးသွားတယ်ဆိုပြီးတော့ဘာမှမှတ်တမ်းမရမှန်ခဲ့ရင်းနဲ့အခုတန်ခါးတွေအများကြီးဆန္ဒပြပြီးတော့တန်ခါးတွေရှားခဏိုင်းမဲ့တည်တဲ့အချိန်မှာကျွန်တော်တို့ကမှတ်တမ်းမရရင်းနဲ့ပြနိုင်ခဲ့သလိုအဲရှားခဏိုင်းမဲ့တည်တဲ့အတိုင်းသာပမာဏနဲ့ကျွန်တော်ရှက်ပေါင်းကျွန်တော်တို့ကလူဒီပြောက်တွေနည်းအောင်လုပ်ပြီးခဲ့တဲ့ကိစ္စမှာတရတာပါဝင်ခဲ့တယ်ဆိုတော့ကျွန်တော်တို့ခံစားမှုပြည်တိရလဲတော်လေးပြင်းပြထန်ရှိခဲ့တယ်ခင်ဗျာအဲ့အချိန်တော့တော့
အခုဆိုရင်မြန်မာပြည်တွင်းကအဖြစ်အပျက်တွေကိုမှတ်တမ်းတင်ရေးသားနေကြတဲ့ဘလော့ဂါသမားတွေအများအပြားရှိနေပြီမို့စေစိုးကကျင်းပမဲ့2010ရွေးကောက်ပွဲအတွင်းမယိုးသားမှုတွေကိုလည်းဘလော့ဂါသမားတွေကစောင့်ကြည့်ဖော်ထုတ်ရေးသားနိုင်ကြလိမ့်မယ်လို့ကိုထက်ကပြောပြပါတယ
်။ Clean area ပေါ့နော်ဒီဒီချင်းမရှားဖြစ်နေတဲ့ area တွေပေါ့ဒရင်းနာမကြီးတွေက video တွေ TV တွေဒရင်းနာတွေကဒီ train တွေကပါလုံနေတယ်။ဒါပေမဲ့သူကချက်ချင်းကပါမလုံနိုင်တဲ့ area တွေရှိတယ်။ train တွေနဲ့တင်ပြလို့မရတဲ့ကိစ္စတွေရှိတယ်။အဲ့ဒီကိစ္စတွေကိုကျွန်တော်လူလူတွေကိုသိအောင်ကျွန်တော်တို့ကဒေသနာရောလည်းမကြီးကြီးဘူးဒါပေမဲ့ဒေသနာကြီးကကာပါလို့လို့များတဲ့အခြေတို့ကျွန်တော်တို့ပလော့သမားတွေကကာပါလို့လို့ရတယ်ဆိုတဲ့ဥစ္စာဆိုတော့ဒေသလောကမှာဆိုလို့ရှိရင်တော့နှိမ့်နေတဲ့ကာလာတွေနေရာတွေကိုကျွန်တော်တို့ကဒီမောက်ထုတ်ပြလို့ရတယ်ပေါ့နော်အဲ့ဒါနောက်ပြီးတော့ခုတကယ်တော့မြန်မာနိုင်ငံမှာဒီခုလာမဲ့ရွေးကောက်ပွဲလိုအပ်စာရင်းနိုင်ငံရေးအကြောင်းလေးကိစ္စတွေဖြစ်လို့ကျွန်တော်တို့အကြီးကဲဆောင်ကြည့်လို့ရတယ်အဲ့ဒီဥစ္စာတွေကြီးကခုဆိုလို့ရှိရင်ကျွန်တော်ဝမ်းသာဖို့ကောင်းတာတော့ကျွန်တော်တို့3-5ရောက်တယ်မဟုတ်တော့ဘဲနဲ့ခုပေါ့နော်လူတွေဟိုတော်တော်များများပလော့ရေးကြတယ်ဒီအဲ့ဒီဥစ္စာတွေဝိုင်းပြီးတော့ဆောင့်ကြည့်နေကြတယ်ဆိုတဲ့ခါကျတော့အာနာပိုင်တွေကနေယူတော့သူလိန်ငယ်လုံးကြံတာလို့မင်းအောင်ဆိုတဲ့အမှန်တရားနဲ့ပူကြရအောင်ဆရာကျွန်တော်လုပ်နိုင်တယ်ပေါ့နော
်ကိုထိုက်ရဲ့ go-tight.blogspot.com အင်တာနက်စာမျက်နှာဟာ2009ခုနှစ်ရွှေဝါရောင်တော်လှန်ရေးအပြီးအာရှနိုင်ငံတွေကလူကြည့်အများဆုံးနဲ့စိတ်ဝင်စားစရာအကောင်းဆုံး blog စာမျက်နှာ10ခုထဲမှာမဲပေးစီရင်သွင်းဖော်ပြခံခဲ့ရတယ်လို့အောင်မြင်မှုတချို့ကို blogger ကိုထက်ကပြောပြပါဗျာအခုတစ်ပတ်သူတွေးသူမြင်အစီအစဉ်ကိုလည်းဒီမှာရှင်းလင်းလိုက်ပါသေးခင်ဗျာနားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ပါတယ်